ကချင်ပြည်နယ်ဖားကန်မြို့နယ်အတွင်းကြောက်စိမ့်တူးဖော်ရီတွေလုတ်ကင်နေတဲ့နေရာမှာနွန်ကန်ပြိုကျတာကြောင့်လူနေအင်ဂျီတွေနစ်မြုပ်သွားပြီးလူတချို့သေဆုံးတယ်လို့တချို့ပျောက်ဆုံးနေပါတယ်။လောလောဆယ်အလောင်း၈လောင်းရှာတွေ့လာပြီးတော့ပျောက်ဆုံးနေသူတွေကိုလိုက်ရှာနေသေးပဲလို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကတင်ပြပို့ထားတာကိုမားမြတ်တစင်အောင်တင်ဆက်ပေးထားပါတယ်ခင်ဗျ။
ကချင်ပြည်နယ်ဖားကန်မြို့နယ်စိတ်မှုကြီးရွာအုပ်စုကစပော့ကြီးရွာမှာရှိတဲ့ယတနာအဓိပတိနွန်ကန်ပြူကျတာကြောင့်လူနေ90လောက်နစ်မြုပ်သွားပြီးလူများပြားပြောက်ဆုံးနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မနေ့တနေ့ဝန်းကျင်မှာနွန်ကန်ပြူကျခဲ့တာဖြစ်ပြီးလောလောဆယ်မှာတော့အလောင်း၈လောင်းရှာတွေ့ထားတဲ့အကြောင်းဖားကန်ဒေသခံတူက VOA ကိုပြောပါတယ်
။ဖားကန်မြို့နယ်စိတ်မှုအုပ်စုစပော့ကြီးရွာယတနာအဓိပတိနွန်ကန်အင်ဂျီကတော့90ဝန်းကျင်လောက်ရှိတယ်တဲ့။အဲနောက်ဆုံးရတဲ့ရှင်ပြားတော့အလောင်းကတော့ရှင်လောင်းတော့တွေ့ထားပြီးတဲ့။ကျန်တဲ့ဟာတွေကနွန်ထဲမှာနေဆိုတော့အဲ့ဒါရှားပွေတော့ရှားပွေနေသေးတော့ပြောတယ
်။ဖားကန်ဒေတာအတွင်းမှာကြောက်စင်းတူးဖို့ပြီးတဲ့နောက်ဖြစ်ပေါ်လာတဲ့နွန်ငယ်အများပြားရှိပြီးတော့တချို့နွန်ငယ်တွေကအေကနဲ့ချီပြီးတော့ရှိတယ်လို့လည်းဒေတာကန်တွေကပြောပါတယ်။လွန်ခဲ့တဲ့2019ခုနှစ်ဧပြီလတုန်းကဖားကန်မြို့နယ်မော်ဝမ်းကလေးကျေးရွာနွန်ငယ်ကျူးပေါက်မှုမှာတော့လူ94ဦးသေဆုံးခဲ့ပါတယ်။အခုနိုင်ငံကျူးပေါက်တဲ့နေရာဟာ KIA ထိန်းချုပ်ထားတဲ့နေရာလည်းဖြစ်ပါတယ်။ KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကတော့ KIA အနေနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာမူဝါဒတွေရှိပေမဲ့လက်တွေ့အကောင့်ထဲပေါ်ဖို့အကန့်အသတ်တွေရှိနေတဲ့အကြောင်းအခုလိုပြောပါတယ်
။မူဝါဒကတော့ပြောထားတာရှိပါတယ်။ဒါပေမဲ့လက်တွေ့ပိုင်းမှာအကောင့်ထဲပေါ်တဲ့နေရာမှာကတော့ကျော်တို့ကေဟောတဖွဲ့တင်းနဲ့အကောင့်ဒီပေါ်တော့ခက်ခဲရှိနေအောင်မလို့ကျွန်တော်ကျင်ပါတယ်။ဘာကြောင့်လဲဆိုတော့ကျွန်တော်တို့လည်းအုတ်ချုပ်တယ်ဆိုနဲ့လွန်းလွန်းလပ်လပ်ပေါ့နော်အုတ်ချုပ်ဖို့ဆိုတဲ့ခက်ခဲတွေရှိတယ်။နောက်အဲ့ဒီတရားဥပဒေစိုးမိုးရေးနေရာမှာလည်းခက်ခဲတွေရှိတယ်။ဆားဆားဆားလည်းရှိတယ်ဆိုတော့အဲ့ဒါကြောင့်ဒီတဘာဝအတင်းကြီးနဲ့ပတ်သက်တဲ့ဘဝပြည်တံတွေကိုကာကွယ်စောင့်ရှောက်မှုဆိုတာဟာမူအဖင်ကတော့လုတ်ပြီးမှလက်တွေ့မှာတော့အားနည်းနေတယ်လို့ကျွန်တော်ထင်ပါတယ
်ဒေတာရင်းတဘာဝပတ်ဝန်းကျင်ရေးဆောင်ရွက်နေသူတွေကတော့ဖားကန်ဒေတာမှာဆယ်ရန်နေရာကြီးတွေအသုံးပြုပြီးကြောက်စိမ့်အလွန်ကျွန်တူးဖော်တာနဲ့ထွက်လာတဲ့မြေစားတွေကိုစနစ်တကျမစွန့်ပစ်တာကြောင့်မကြာခဏမြေပြူပြီးတော့လူသေးပြောက်များနေရတဲ့အကြောင်းသုံးသက်ပြောဆိုလို့ရှိကြပါတယ်ရှင်